ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာဒုက္ခရဲ့ရှေ့သတင်းပတ်မြန်မာနိုင်ငံကြီးစင်မှာလူ့ခွင့်ရေးကောင်စီကဖွဲ့စည်းထားတဲ့အချက်အလက်ရှာဖွေရေးဖွင့်နဲ့ပတ်သက်မှုမရှိစေဖို့မြန်မာဆွေရကသတိပေးလိုက်ပါတယ်။ဒုက္ခရဲ့ရဟင်းလေးကတော့မြန်မာနိုင်ငံကယွံ့ယွံ့လာနေတဲ့လူ့ခွင့်ရေးပြဿနာတွေကြောင့်လူ့ခွင့်ရေးအခြေအနေတွေပေါ်ရိုက်ခတ်လာနိုင်တာတွေကိုလေ့လာဆန်းစစ်ဖို့ဇူလိုင်လ10ရက်နေ့ကနေ21ရက်နေ့ထိမြန်မာနိုင်ငံကိုလာရောက်မှာဖြစ်ကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ထားတာပါ။သူတို့ဖြင့်နိုင်ငံတော်မှာလူညုံရေးခြေနေတွေစိုးဝါလာနေတာကြောင့်မြန်မာနိုင်ငံရဲ့လူခွင့်ခြေနေပေါ်ကြီးမားတဲ့အကျိုးဆက်တွေပေါ်ပေါက်လာမှာကိုစိုးရင်ကြောင့်လည်းလူခွင့်ထုကုစရရဲ့ကြီးညာချက်မှာဖော်ပြထားပါတယ်။စနေကြာခီးစဉ်တွင်မြန်မာစိုးရတာဝန်ရှိသူတွေနိုင်ငံရေးနဲ့လူမှုအသိုင်းအဝိုင်းကလူပုဂ္ဂိုလ်တွေလူခွင့်ချုပ်ပေါက်ခံရသူတွေနိုင်ငံတကာအသိုင်းအဝိုင်းကကိုယ်စားလှယ်နဲ့တွေ့ဆုံသွားမှာဖြစ်တယ်လို့အထူးစီးပွားရေးဆောင်လုပ်ငန်းတွေကြောင့်ကျိုးဆက်တွေကြုံနေရတာတွေကိုလေ့လာဆက်စစ်သွားမှာဖြစ်ကြောင်းလဲဖော်ပြထားတာပါ။မြန်မာသမ္မတရုံးရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာတော့အထူးကိုယ်စားလှယ်ရဲ့စက်တမအခြေမြန်မာနိုင်ငံခီးစဉ်ဟာကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးဖွင့်တဲ့ပတ်သက်မှုမရှိစေဖို့ကြိုတင်ကြောင်းကြားခဲ့ပြီးတဲ့နောက်ခွင့်ပြုထားတာဖြစ်ကြောင်းဖော်ပြထားပါတယ်။လူ့ခွင့်ရေးကောင်စီကတော့ပြီးခဲ့တဲ့မတ်လတည်းမှာပဲမြန်မာနိုင်ငံကလူ့ခွင့်ရေးခြေနေတွေကိုစုံစမ်းဖို့အချက်အလက်ရှာဖွေရေးအဖွဲ့တစ်ခုကိုနိုင်ငံတကာကျွမ်းကျင်သူ၃ဦးနဲ့ဖွဲ့စည်းခဲ့တာပါ။ဒါမှလည်းမြန်မာဆွေရကတော့လူ့ခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ဟာလက်တွေ့အခြေအနေနဲ့ကိုက်ညီမှုမရှိသလိုရခိုင်ပြည်နယ်မှာကာလကြာရှည်ဖြစ်ပွားနေတဲ့ပြဿနာတွေကိုဖြေရှင်းနိုင်ခြင်းမရှိတဲ့အတွက်လက်မခံနိုင်ကြောင်းဒီကနေ့ကြေညာချက်မှာထပ်မံဖော်ပြထားပါတယ်။ကုလသမဂ္ဂတွင်ရမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ကော်မရှင်အပါအဝင်အဆွေရကဖွဲ့စည်းထားတဲ့စုံစမ်းရေးကော်မရှင်တစ်ခုရဲ့လုပ်ငန်းတွေမပြည့်ပြတ်သေးကြောင်းလည်းမြန်မာဆွေရတာဝန်ရှိသူတွေကအစိုးရမှတုံ့ပြန်ထားတာဖြစ်ပါတယ်။